မြန်မာသမ္မတဦးသိန်းစိန်ရဲ့ဖိတ်ကြားချက်နဲ့ဂျာမနီသမ္မတရူအာဟမ်ဂော့ဖ်ရှေ့သတင်းပတ်ထဲမြန်မာနိုင်ငံကိုပထမဆုံးအကြိမ်အဖြစ်နဲ့လာရောက်ဖို့ရှိတဲ့အကြောင်းဂျာမန်ဆိုရရဲ့ပြောဆိုမှုကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြထားပါတယ်ဂျာမနီသမ္မတဦးဆောင်ပြီးတော့ဒီအစိုးရဝန်ကြီးအဖွဲ့ဝင်တွေနောက်လွှတ်တော်အမတ်တွေနဲ့စီးပွားရေးခေါင်းဆောင်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဖေဖော်ဝါရီလ9ရက်နေ့ကနေ12ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပြီးတော့ဂျာမနီမြန်မာစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့ရှိတယ်လို့လည်းဆိုပါတယ်ခီးစဉ်တွင်မှာဘယ်သူတွေနဲ့တွေ့ဆုံမှုရှိတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး2012ခုနှစ်တုန်းကတော့ဂျာမနီနိုင်ငံသားရေးဝင်ကြီးဂီဒိုဝက်စတာဝဲလီမြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်ရှိခဲ့ဘူးလို့ဒီသမ္မတဦးသိန်းစိန်နဲ့အစိုးရအရာရှိတွေအပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆာစုကြည်နဲ့လည်းတွေ့ဆုံခဲ့တာပါမြန်မာနိုင်ငံအပေါ်မှာ EU ဥရောပသမဂ္ဂရဲ့ပိတ်ဆို့တိုက်ခတ်အရေးယူမှုတွေရှော့ပေါက်ပေးခဲ့ခြင်းကစလို့ဂျာမနီနိုင်ငံဟာမြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်မှုဆိုင်ရာအကူအညီတွေအများအပြားပေးလာခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်ဒီဂျာမနီသမ္မတရိုဟာရူအာဟမ်ဂော့ဖ်ဟာဒီလောလောဆယ်မှာတော့အိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်။အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဆောင်ရွက်သွားဖို့နဲ့နှစ်နိုင်ငံအကြားစီးပွားရေးမှာအဓိကကျတဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြသလိုကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဂျာမနီသမ္မတဟာဒီဂျာမန်အစိုးရဝန်ကြီးအဖွဲ့ဝင်တွေပါဝင်တဲ့အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့အင်ကာနီကလေးကစပြီးတော့အိန္ဒိယနိုင်ငံကို6ရက်ကြာခရီးရောက်ရှိနေတာဖြစ်ပါတယ်။ပေါ်ထူးနေတော့ကတော့သူဟာအိန္ဒိယသမ္မတပရာနပ်မူကာဂျီနဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့ကိစ္စရပ်အများအပြားကိုဆွေးနွေးခဲ့တာပါ။နှစ်နိုင်ငံစီးပွားဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်မှုမျှော်လင့်တဲ့တစ်ချိန်တည်းမှာပညာရေးသိပ္ပံနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားဖို့လဲဂျာမနီသမ္မတရူအာဟမ်ဂော့ဖ်ကမျှော်လင့်ထားပါတယ်။ Mr. Gough အဖွဲ့နဲ့အဖွဲ့ဟာအိန္ဒိယရဲ့ဖခင်ကြီးမဟာတမဂန္ဒီရဲ့ကုဘိမှန်ရှိရာကိုလည်းတွားရောက်ခဲ့ပြီးတော့ပန်းခွေချကာရဝပြုခဲ့ကြပါတယ်။ဥရောပမှာဂျာမနီနိုင်ငံဟာအိန္ဒိယရဲ့အကြီးမားဆုံးကုန်သွယ်ရေးလက်တွဲဘက်ဖြစ်တယ်လို့နိုင်ငံတကာကိစ္စရပ်တွေမှာလည်းအနီးကပ်ပူးပေါင်းဆောင်ရွက်လာတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ရှင်။